မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မဟာကျမ်းမာရေးအခြေအနေစူးစူးဝါးဝါးကြုံနေရတဲ့ကြောင့်စစ်ကောင်စီကပြန်လွတ်ပေးပြီးမန္တလေးစည်းရုံးမှာရောက်နေတယ်လို့မိသားစုနဲ့နှီးဆက်သူတစ်ယောက်က VOE ကိုပြောပါတယ်
ဒီကိုဒီစင်အမျိုးသမီးမတင်နေလောလောဘေးလင်းနေတာနှစ်ရက်လောက်ရှိအချိန်မကောင်းတာလေအချိန်မကောင်းတာနဲ့တော့ဒီငါတို့လည်းဝင်လို့မရဘူးဆေးကတစင်ပဲလမ်းကြီးကြီးရပြမေးရလေခဏမိနစ်တော့ကွာလမ်းပြောလို့အချိန်မကောင်းဘူးခင်ဗျာကွာအင်တာနက်အော်ဂန်နဲ့ရက်သွားပြီဒီငင်းချမ်းသာကိုပေးလိုက်ပြီငါတို့စင်ကောင်း
ကိစ္စရောကခန်းစားနေရတဲ့ဒေါက်တာဆွန်မြင့်မဟာမကြတဲ့ငါပဲထောင်ထဲမှာကိုဗစ်ရောဂါကူးစက်ခံခဲ့ရပြီးကျန်းမာရေးယိုယွန်းလာနေတယ်လို့လည်းနှီးဆက်သူတွေကပြောပါတယ်2021ခုနှစ်မှာအရသာဆူရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဇော်မြင့်မောင်ကိုသဘောဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအများပြည်သူတည်ငြိမ်ရေးချမ်းမှုပြပြအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလျော်ဩဇာ၃မဲမတမာမှုအခွင့်အလိုက်စားမှုစတာတွေပါဝင်စွဲချက်အများပြားနဲ့အေးအေးယူခံခဲ့ရပြီး2029ခုနှစ်ထိအပြစ်ပေးခံထားရတာဖြစ်ပါတယ်ခင်ဗျာ။